ကရင်ပြည်နယ်ဖားပွန်ဒေသမှာမြန်မာအစိုးရနဲ့ပြစ်ခတ်ရဆက်ထားတဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ KNU ကရင်မျိုးသားစည်းရုံးနဲ့တမတော်ကြားစိုက်ပွဲဖြစ်ပွားနေပြီးပြည်ပခန့်ကျေပြန့်လာမှာကိုစိုးရိမ်မှုတွေဆက်ပေါ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။မကြာသေးခင်ကစလို့တမတော်နဲ့ KNU တပ်မှ၅တပ်ဖွဲ့တို့ကြားစည်ရေးသိမ်းမှနေတဲ့ဖားပွန်ဒေသမှာစိုက်ပွဲတွေထပ်မှဖြစ်ပွားနေတာကြောင့်ပြည်ပခန့်တွေကြီးသွားလာမှာကိုစိုးရိမ်နေကြတာပါ။BGF နေကြာဆောင်တပ်ဖွဲ့နဲ့ပူးပေါင်းဆက်တဲ့မြန်မာစစ်သားနဲ့ KNU စစ်မှန်ငါတို့အကြားဖာပိုမြို့နယ်မဲဝိုင်ဒေသမှာနေစဉ်ရက်ဆက်ဆိုးသလိုစိုက်ပွဲဖြစ်ပွားနေတယ်လို့ BGF တပ်မှုတူးကပြောပါတယ
်။ဝေးတော်တော်တော်ခုလားခင်ရုတ်ကတော့ဒီကြီးလက်ထပ်ပြောမယ်လေပုံမှားတော့မဲဝဲဘက်ကတော့နှစ်တိုင်းဖြစ်တယ်လေရောက်ချမ်းနဲ့လက်နဲ့ကြီးနဲ့အဲ့ဒီလိုစစ်တပ်ကိုပြေးတာ
KNU ရဲ့လက်နက်ကန်တပ်ဖွဲ့ KNL ဖာပွန်ခရံစမငါပြောရေးဆိုခွင့်ရှိသူဘဒူမမန်းကတော့မြန်မာစစ်တပ်ဘက်ကနေမီကျော်လွန်ရာကနေပြစ်ကတ်မှုတွေဖြစ်ပွားတာလို့ဆိုပါတယ
်။ရင်ဆိုင်မှုတွေရှိနေတော့ပြောရမှာပေါ့နော်။ဒီဘက်ကနေမီကျော်လာရင်တော့ဒီဘက်ကပြစ်ကတ်မှုတော့ရှိနေမှာပဲလေ။တမတဲ့နေရာကျော်လာရင်တော့ဒီ PNM ကိုဌာနချုပ်ကဒီပေါ်မှာသဘောထားလဲအချင်းချင်းထုတ်ပြန်ပြည့်ကြီးဖြစ်တယ်ပေါ့နော်။အဲ့တော့ကြောင့်တော့ဒီဘက်အောက်ခြေကတက်ကြည့်ကြတော့လှုပ်ရှားမှုထောင်ရမှုတော့အလုပ်သွားမဲ့သဘောရှိတာပေါ့နော
် KNL စမတဲ့နယ်မြေမွန်ပြည်နယ်သထုံခရိုင်ဘက်မှာလဲဘီလင်းမြို့နယ်ကျတောင်းစိတ်ဘုံကြီးကျောင်းထဲစဆွဲထားတဲ့မြန်မာစစ်တပ်တွေဒီလကောအပြေးဆုပ်ပေးဖို့နယ်မြေခံတပ်ကမနေ့ကပဲစတိပေးထားပါတယ်တရက်တဲမှာပဲဘီလင်းမြို့နယ်နီး KNL စမစစ်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားစိုက်ကတ်မှုတွေရှိခဲ့ကြောင်းဘဒူမမန်းကပြောပါတယ
်တမတိကလည်းမနေ့ကကျေဆိုင်မှုတွေတိုက်ပွဲလေးအနေငယ်ရှိတယ်လို့ကျွန်တော်တို့ကြားရတယ်တော့တရင်ဝင်ကျင်းနဲ့တော့မတွေ့ရသေးဘူးကော။ဘင်းအနည်းတဝိုင်းမှာလို့ပဲမြေပြင်တည်ရသိရတယ်လို့
မော်ဂျီနယ်ဖီလင်းမြို့နယ်ကျတောင်းစိတ်ရွာနီး KNL စစ်မဟာတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားကြောင်းလက်ကျဆောင်သား PGF တပ်မှုတူကလည်းအတည်ပြုခဲ့ပါတယ်။စိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်လာတာကြောင့်နောက်ဆက်တွဲပြည်ပခန့်တွေကျေပြလာမှာကိုလည်းဖီလင်းမြို့နယ်ကကုစောတင်ထွန်းတို့လိုဒေသခံတွေစိုးရိမ်နေပါတယ်။
အဲ့ဒါလည်း PNDO တိုက်ရင်ဘုံကြီးစောစောသိလားသူကထုတ်ပြန်လာရောကြားရတယ်ခင်ဗျ။ကဲပေါ်ချစ်စင်ရသတင်းကြားပြီးခင်ဗျ။အခုလိုများဒီတမတိအတုံခရိုင်မှာကတိုက်ပွဲတွေများမဲဝိုင်းလူဖြစ်သွားခဲ့မယ်ဆိုရင်ကျွန်တော်တို့ပြည်သူလူထုတယောက်အနေနဲ့ကတော့အဲ့ဒီဒီကအတွက်ကျွန်တော်အကြောက်တရားလေးပြန်လည်ပြီးတော့ရရှိလာနိုင်မယ်လို့ခံစားမိတာခင်ဗျ။
ဖာပေါ်နဲ့ဘီလင်းမြို့နယ်ထဲဖြစ်ပွားနေတဲ့စစ်ရေးသိမ်းမှတ်မှုတွေနဲ့ပတ်သက်လို့တမတော်ပြောရေးဆိုခွင့်ပါဝင်တောင်ပိုင်းတိုင်းစစ်သနာချုပ်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဒီဇင်ဘာ15ရက်နေ့မှာ KNL စစ်မှား9ဖွဲ့ကနေမိုင်းဆွဲတိုက်ခိုက်လို့နှစ်ဖက်ပြန်လာပြေကောင်းမှုဖြစ်ပွားခဲ့ပြီးတမတော်သားတို့ထိခိုက်မှုတွေရှိခဲ့ကြောင်းနဲ့ဒီလအထက်မှာပဲမဲဝံရွာလေးစစ်မှတ်နယ်မြေကျော်လွန်ပြီးမိုင်းဆွဲတိုက်ခိုက်မှု9ကြိမ်နဲ့ချောင်းမြောင်ပြေကတိုက်ခိုက်မှု4ကြိမ်ရှိခဲ့ကြောင်းလဲတမတော်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုဖြစ်ပွားနေတဲ့စီရေးပြိပခတ်တွင်မဲဝိုင်ဒေသကရွာသား300ကျော်ဘေးလွရာကိုတင်းချောင်နေကြရပါတယ်။ KNL ကတော့တပ်မတော်အနေနဲ့အရင်သတ်စခန်းချလာတဲ့သတ်စခန်းတွေနဲ့ဆက်မှန်တိုးချက်သတ်စခန်းတွေကိုဒီနေ့ကုန်နောက်ဆုံးစာရုပ်သိမ်းပြုဖို့တောင်းဆိုထားပြီးပြက်ကွက်ခဲ့မယ်ဆိုရင်အမျိုးသားရေးနဲ့နိုင်ငံလုံခြုံရေးအတွက်လိုအပ်သလိုဆောင်ရွက်မှာဖြစ်ကြောင်းဒီလဆန်းမှာပဲသတင်းထုတ်ပြန်ထားပါတယ်။KNU ကရင်မျိုးသားစည်းရုံးကမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူစားပြီးမဲ့ဒေတာအတွင်းလမ်းဖောက်လုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU ဖာပွန်ခရိုင်တပ်မ9တပ်ဖွဲ့တို့ကြားစည်ရေးသိမ်းမှနေဆဲဖြစ်တယ်လို့တထုံခရိုင်ဘက်စည်ရေးကူးဆက်လာမှကိုလည်းဒေတာခံတွေစိုးရိမ်နေကြပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာဝိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်